နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတော့တွေအမှုမှာအပြစ်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်လ28ရက်နေ့မှာအပိသက်စီရင်ချက်ချတော့မှာပါရိုက်တာသတင်းတော့တွေရှင်းနေတွေကတော့သူတို့ကိုတရရှင်လွတ်ပေးဖို့ဒီကနေ့ထရက်ခွေမှာရှောက်လွဲချက်ပေးခဲ့တယ်လို့တရလိုရှင်းနေတွေဘက်ကတော့သတင်းသမားနှစ်ဦးကိုအရေးယူအပြစ်ပေးဖို့ရှောက်လွဲခဲ့ကြပါတယ်တရခွင်ကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတော့မတ်မေခသတင်းပေးဖို့ထားတာနားဆင်ပါရှင်
ဒီကနေ့ရုံထုတ်မှာတော့နှစ်ဖက်ရှိနေတွေကသတင်းသမားနှစ်ယောက်အပေါ်နိုင်ငံတော်လှုပ်ဝှက်ချက်အဥပဒေနဲ့အရေးယူသင့်မသင့်ကိုတစ်ဖက်နဲ့တစ်ဖက်ကအချက်အလက်တွေနဲ့တင်ပြကြတာဖြစ်ပါတယ်။သတင်းတောက်နှစ်ဦးလုံးမှာလုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိခဲ့ရတယ်လို့ငြိမ်းချမ်းရေးရယူထားတာမရှိတဲ့တိုင်းရင်းသားအချို့ရဲ့ဖုန်းနံပါတ်တွေကိုရိုက်တာသတင်းသမားတွေဖုန်းထဲမှာတွေ့ရတယ်လို့တရားလိုရှိနေတွေကတရားရုံးကိုပြောပါတယ်။တရားဝင်ပြည်တွင်းမှာသတင်းထုတ်လုပ်ဖြန့်ချီရာမလုပ်တဲ့သတင်းရောင်းစားတဲ့နိုင်ငံသားသတင်းဌာနတွေစီမှာဒေါ်လာရယူကသတင်းပြန်လည်ရောင်းချတာတွေရှိနေတာကြောင့်နိုင်ငံတော်လူဝက်ချက်အဥပဒေနဲ့အရေးယူသွားဖို့တင်ပြခဲ့တာတွေရှိပါတယ်။ရိုက်တာသတင်းတော်နှစ်ဦးအပေါ်နိုင်ငံတော်လူဝက်အဥပဒေနဲ့ဆွဲချက်ကိုတရားရုံးကလက်ခံပြီးနောက်ကြားနာစစ်ဆေးရာမှာအခုလာမယ့်ဩဂုတ်လ28ရက်နေ့မှာတော့သူတို့မှာအပြစ်ရှိမရှိဆိုတာကိုတရားရုံးအနေနဲ့စီရင်ဆုံးဖြတ်သွားမှာဖြစ်ပါတယ်။ရိုက်တာသတင်းသမားနှစ်ယောက်ရဲ့ရှင်းလင်းတွေကတော့လျှို့ဝှက်အဥပဒေနဲ့ညီဆွတာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိပဲထောင်ချောက်စင်ဖမ်းခံရတယ်လို့ပြောနေပါတယ်။ဒါကြောင့်လေသတင်းတော်နှစ်ဦးစလုံးကိုအပြစ်မပေးဘဲတရားရှင်လွှတ်ဖို့တရားရုံးထံလျှောက်ထားပါတယ်။ဆွဆွဲခံရသူရိုက်တာသတင်းတော်ကိုကျော်စိုးဦးကတော့တရားရုံးကတရားမျှတစွာဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေပါတယ
်။ဘာလို့ဆုံးဖြတ်တဲ့တော်ဆားလာနိုင်တယ်လို့မျှော်လင့်ပါတယ
်။ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိတယ်လို့ဆိုပြီးရိုက်တာသတင်းဌာနကသတင်းတော်နှစ်ယောက်ကိုပြီးခဲ့တဲ့ဒီဇင်ဘာလတည်းကဖမ်းဆီးစစ်ဆေးခဲ့တာပါ။ဒီနှစ်ဇန်နဝါရီလမှာတော့တရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးဒီမှုဟာ6လနီးပါးကြာမြင့်နေပြီဖြစ်ပါတယ်။ရိုက်တာသတင်းတော်ကိုဝါလုံးကတော့ဆွဆွဲထားတဲ့ဆွဆွဲချက်တွေအတွက်တရားလိုဘက်ကတက်တေခိုင်ခိုင်လုံလုံမပြနိုင်ခဲ့ဘူးလို့ဆိုပါတယ
်။ကျွန်တော်တို့ဟာသတင်းသမားရှင်းဖို့နဲ့အညီသတင်းတွေကိုလိုက်ခဲ့တာပါဖြစ်တယ်။ဒီမှာနိုင်ငံရဲ့တော့အကျိုးစီးပွားကိုရုပ်ရုပ်အောင်ဆိုတဲ့အမျိုးနဲ့ဘာတစ်ခုမှကျွန်တော်တို့လုပ်ခဲ့တာမျိုးမရှိဘူး။အဲ့တော့ဒီနေ့နောက်ဆုံးကျွန်တော်ပြောနိုင်တာကကျွန်တော်တို့မှလုံးဝအပြစ်မရှိပါဘူး။ဒါမဲ့အပတ်မှာဒီ29ရက်နေ့မှာဒီရုံးတော်ကနေပြီးတော့ဆုံးဖြတ်မဲ့အနေထားမှာလည်းပဲညှော်လင့်ချက်တွေနဲ့အတူပေါ့လေ။ဒီကတော့ဒီကျွန်တော်တို့ယုံကြည်တဲ့ဒီမိုကရေစီတရားနာတာမှုနဲ့သတင်းလွတ်လပ်ခွင့်ပေါ်မှာအခြေခံပြီးတော့ဒီကျွန်တော်တို့အပြစ်မရှိတဲ့ကိစ္စကိုရုံးတော်ကမျက်မျက်တာတာဟိုဆုံးဖြတ်ပြီးတော့ကျွန်တော်တို့ကိုလွတ်ပေးမယ်လို့ကျွန်တော်တို့ဟိုအခိုင်အမာကျွန်တော်တို့ယုံကြည်ထားပါတယ်။
ရိုက်တာသတင်းသမားတွေရဲ့အကျိုးဆောင်ရှိနေဥခင်မောင်စောကတော့တရားလိုရှိနေရဲ့တင်ပြချက်တွေနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ဝေဖန်လိုက်ပါတယ
်။အခုတက်သေးထင်ရှားပြဖို့တာဝန်တို့မှာပုံတိတ်ပြီးတော့မအောင်မြင်ဘူး။အောင်မြင်တဲ့အခါကျရုံးမှာကောက်ချက်ဆွဲပြီးတော့ပြတယ်။အဲ့တော့အဲ့ဒီကောက်ချက်တွေကသူတို့တင်ပြတဲ့တရားခဏရဲ့တက်သေးခဏတရားလိုပြတက်သေးရဲ့တက်သေးခဏနဲ့ကိုပေါ်လွတ်လာလေရှိတယ်လို့ကျွန်တော်တော့ကောက်ချက်ချပါတယ်။
လက်ရှိအမှုအခြေအနေနဲ့လာမယ့်တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုမျှော်လင့်နိုင်မလဲဆိုတဲ့ VOA မေးမြန်းချက်ပေါ်သူက
ဒီအမှုစပြီးတော့ဂိုင်းဒုံးကအင်မတန်ကိုကျွန်တော်တက်ကြွရတယ်အင်မတန်ကိုကျွန်တော်မျှော်လင့်ရရှိလွတ်မှာပဲလွတ်အောင်ချမယ်လို့ဆိုနောက်တစ်ခါနည်းနည်းလေးယော့တယ်ငါကိုမိုးရနိုင်စက်တွေပြောချင်မှာကျွန်တော်ပြန်တက်လာတယ်နောက်တစ်ခါနောက်ပိုင်းမှာကျွန်တော်တို့ကနည်းနည်းကျွန်တော်ပြန်ယော့တယ်အဲ့ဒါနိုင်ငံတကာအခြေအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကနော်အဲ့ဟိုနိုင်ငံတော်တိုင်ပင်ကိုယ်တိုင်ပြောလိုက်တဲ့စကားတွေပါတည်းရကျွန်တော်ကတော်တော်လေးကိုယော့ပါတယ်အဲ့တော့အခုတော့ဟိုကျွန်တော်မျှော်လင့်ချက်အပြည့်ထားပါတယ်ဒါပေမဲ့ဟိုအထိုးအတွက်လည်းကျွန်တော်တို့ကပြင်ဆင်ထားရမယ်အနေဒါရှိတဲ့အခြေအနေပါပဲ
သတင်းတောက်တွေကိုတရားစွဲဆိုထားတဲ့စွဲချက်ဟာပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တည်ဆဲဥပဒေအရအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချမှတ်နိုင်ပါတယ်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရီကုလသမဂ္ဂအပါအဝင်နိုင်ငံတကာကရိုက်တာသတင်းသမားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်။တစ်ချိန်တည်းမှာပဲရိုက်တာသတင်းတော်နှစ်ယောက်အဖမ်းခံရတဲ့ကိစ္စဟာမြန်မာနိုင်ငံအရသာအစိုးရလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေကိုတိုင်းတာတဲ့ပေးရန်တစ်ခုအဖြစ်လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ရီသတင်းသမားကာကွယ်ရေးအဖွဲ့ရီကထောက်ပြပြောဆိုနေကြပါတယ်ရှင်။